ရုရှားတိုက်ခိုက်ကောင်းဆောင်အလက်ဆီနာဗလီအကျဉ်းထောင်ထဲမှာသေဆုံးသွားခဲ့ပြီးတဲ့နောက်ရုရှားအပေါ်အရေးယူတန်းခတ်မှုတွေထပ်မံချမှတ်ဖို့စဉ်းစားနေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ကနဦးတန်ခတ်ပိတ်ဆို့ထားတာတွေရှိပေမဲ့လည်းပိတ်ဆို့တန်ခတ်မှုအစ်စ်တွေထပ်မံချမှတ်ဖို့စဉ်းစားနေပါတယ်လို့သမ္မတဘိုင်ဒန်ကအင်ပီရိုမှာသတင်းထောက်တွေကိုပြောဆိုခဲ့တာပါနာဗယ်နီတိဆုံးမှုအတွက်ရုရှားသမ္မတဗလာဒီမီယာပူတင်မှတာဝန်ရှိတယ်လို့သမ္မတဘိုင်ဒန်ကပြောဆိုထားတာပါနိုင်ငံတကာလုံခြုံရေးအကူအညီဖြင့်ယူကရိန်းတိုင်ဝမ်နဲ့အစ္စရေးတို့ကိုဒေါ်လာ95ဘီလီယံထောက်ပံ့ကူညီနိုင်ရေးသမ္မတဘိုင်ဒန်ကြိုပမ်းမှုတွေကို Republican အမတ်တော်များများကဆန့်ကျင်ကောက်ကွက်နေကြချိန်မှာပဲနာဗယ်နီတိဆုံးခဲ့တာပါပါတီနီယက်စလုံးရဲ့ထောက်ခံမှုရဒီမိုကရက်တစ်ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာအဲ့ဒီမူကြမ်းကိုအတည်ပြုနိုင်ခဲ့ကြပေမဲ့လည်းအောက်လွှတ်တော်လူနည်းစုခေါင်းဆောင် Mike Johnson ကအသုံးစိတ်မူကြမ်းကိုအောက်လွှတ်တော်မှာမဲပေးအတည်ပြုနိုင်ရေးဆောင်ရွက်တာမျိုးမရှိတဲ့အတွက်နှောင့်နှေးကြံကြာနေတာပါသမ္မတဟောင်းဒိုနယ်ထရမ့်ကအခုလိုအကူအညီထပ်ပြီးတော့ပေးမှာကိုဆန့်ကျင်ကန့်ကွက်ထားတာကလည်းအကြောင်းရင်းတစ်ခုဖြစ်ပါတယ်